ကဝန်ဆောင်အမျိုးသမီးတွေမွေးကင်းစကလေးငယ်တွေဆယ်ကျော်သက်တွေနဲ့တက်ကြီးရဲ့ဥစားတဲ့လူတစ်ယောက်ရဲ့ဘဝတက်တက်တာကာလအပိုင်းခြားအတိုင်းဥဒုရာတိပြောင်းလဲမှုရဲ့တရားမှုတွေကိုကပ္ပကျမ်းမာရဲ့အဖွဲ့အစည်းလို့အရှုကလေးလာခဲ့ပါတယ်။လူတို့ညဉ့်ညမ်းမှုတော်မီနဲ့ရေကြီးရဲ့ရှာနာအပြင်ပြင်းထန်တဲ့အပူချိန်စတဲ့ရာတိဥဒုပြောင်းလဲမှုကလူကျမ်းမာရဲ့အပေါ်တရားမှုတွေကိုသိပ္ပံနည်းကြလေးလာထားတာဖြစ်တယ်လို့ WHO သိပ္ပံပညာရှင်အမြတ်ဒါပေါ်တယ်လာကသတင်းထောက်တွေကိုပြောဆိုပါတယ်။ Global Health ဂျာနယ်ကပ္ပကျမ်းမာရေးစာသားမှာဖော်ပြထားချက်အရလူငယ်တွေနဲ့တက်ကြီးရွယ်တွေအပြင်ကိုယ်ဝန်ဆောင်ရှင်အတွင်းဥဒုရာတိပြောင်းလဲမှုရဲ့တရားမှုကိုရှော့ထွက်ခဲ့ကြတယ်လို့လည်းဆိုထားပါတယ်။ဥဒုရာတိပြောင်းလဲမှုကပေါ်ပေါက်လာတဲ့သဘောဝဘေးဒဏ်တွေဟာအသက်အန္တရာယ်ကိုသမကစိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးအပေါ်မှာပါဆိုးဝါးပြင်းထန်တဲ့တရားမှုတချို့ရှိနေတာကိုလေ့လာမှုမှတွေ့ရတယ်လို့လည်းပေါ်တယ်လာကပြောပါတယ်။အပူလိုင်းတွေဝင်တဲ့အချိန်မှာနှင်းမစေပဲမိဖွားတာမျိုးတိုးလာပြီးတော့တက်ကြီးရွယ်တွေမှာတော့အပူဆက်တာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေပုံမခံစားရတာတွေကိုသိပ္ပံပညာရှင်ပေါ်တယ်လာကဥပမာပေးပြောဆိုသွားပါတယ်။ကလေးတွေနဲ့ဆက်ကြောတက်တွေမှာလည်းလေ့လာသိယူနိုင်စောနဲ့ထိခိုက်စေတယ်လို့အစဉ်ခါသာမှာဖော်ပြထားပါတယ်။